2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းပါပြင်ဆင်ချက်ပုံမှန်34ခုထဲက4ခုကိုလာမယ့်ဇွန်လ23ရက်နေ့ကစပြီး25ရက်နေ့အထိပြည်အောင်စုလွှတ်တော်မှစတင်ဆွေးနွေးကြတော့မှာဖြစ်ပါတယ်။ပုံမှန်59ကကြီးစာလုံးပုံမှန်60ကငယ်ပုံမှန်418ခကွေးနဲ့ပုံမှ436ကကြီးတို့ကိုပြင်ဆင်ထားတဲ့အပေါ်ပါဝင်ဆွေးနွေးဖို့အမည်စင်းပေးသွင်းထားတဲ့ကိုယ်စားလှယ်က85ယောက်ရှိရာအဲ့ဒီကိုယ်စားလှယ်တွေကပြည်အောင်စုလွှတ်တော်နာရီကက53ယောက်ကိုရွေးချယ်ပြီးဆွေးနွေးခွင့်ပေးမှာဖြစ်ပါတယ်။ရွေးချယ်ပြီးဆွေးနွေးခွင့်ပေးတာဟာပြည်အောင်စုလွှတ်တော်ဆိုင်ရာနေဥပဒေတွေမှာပြဋ္ဌာန်းထားတဲ့လွှတ်တော်နာရီကရဲ့လုပ်ပိုင်ခွင့်ဖြစ်တယ်လို့သိရပါတယ်။နိုင်ငံအတွက်အရေးကြီးကိစ္စတစ်ခုဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလိုကိစ္စမျိုးမှာပါဝင်ဆွေးနွေးလိုတဲ့လွှတ်တော်ကိုယ်စားလှယ်အားလုံးကိုဆွေးနွေးခွင့်ပေးတဲ့နယ်လို့ယူဆတဲ့ကိုယ်စားလှယ်တွေရှိသလိုနိုင်ငံကကရွေးချယ်မဲ့ကိုယ်စားလှယ်တွေကပဲဆွေးနွေးရမယ်ဆိုတာကိုလက်ခံတဲ့ကိုယ်စားလှယ်တွေလည်းရှိပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပါဝင်ဆွေးနွေးလိုတဲ့ကိုယ်စားလှယ်အားလုံးကိုဆွေးနွေးခွင့်ပြုတင်ကြောင်းသူ့သဘောထားကိုခုလိုပြောပါတယ်
။သူ့နည်းဥပဒေကပြောရင်တော့တော့ဒါကတော့တရားဝင်ဆောင်ရွက်မှုပေါ့သို့တော့ဘာဖြစ်ဖြစ်အင်မတန်ရေးကြီးတဲ့တော့ဒီအခြေခံဥပဒေကြီးကိစ္စမျိုးတွေမှာတော့ဥပဒေကပြဋ္ဌာန်းလာပြီမဲ့ဆွေးနွေးမဲ့သူအားလုံးဆွေးနွေးခွင့်ပေးလိုက်မယ်ဆိုရင်တော့ကျေပြန်းတဲ့အမြင်တွေနားထောင်ရမှာပေါ့အဲ့တော့လှုပ်ဆောင်ပါနေများဒီနည်းဥပဒေနဲ့ညီညွတ်ရုံနဲ့မကဘဲနဲ့အများလက်ခံနိုင်တဲ့လှုပ်ထုတ်လုပ်နည်းဖြစ်ပါစေလို့တော့ကျွန်တော်တို့လည်းစောင့်ကြည့်နေပါတယ
်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကလည်းနေရာဒေသမတူတဲ့ကိုယ်စားလှယ်တွေအားလုံးပါဝင်ဆွေးနွေးမှာဒါအမြင်မျိုးမျိုးသိရှိနိုင်မှာဖြစ်တယ်လို့ပြောပါတယ်
။တတော်အမြင်ကတော့ free ဆွေးနွေးလွတ်လပ်လပ်မတူဘူးဆိုတော့သူအမြင်မတူဘူး။ဥပမာဒီပုံမှန်တစ်ခုတည်းအကြောင်းအရာတစ်ခုတည်းကိုကြားပြည်နေရလူဆွေးနွေးတာနဲ့မန္တလေးတိုင်းရလူဆွေးနွေးတာမတူဘူး။ vision ကကွာတယ်။ဒါမှကျွန်တော် voting လုပ်တဲ့အခါမှာကျွန်တော်တို့ကစဉ်းစားနိုင်တာပေါ့နော်။ဒါကြောင့်ဆွေးနွေးဖို့အမြင်စင်းပေးသူတိုင်းကိုဆွေးနွေးပေးစေချင်တယ်
ပြည်တော်လွှတ်တော်ဆိုင်ရာနေဥပဒေပါပြဋ္ဌာန်းချက်တွေအရနိုင်ငံကကရွေးချယ်တဲ့ကိုယ်စားလှယ်တွေကသာဆွေးနွေးခွင့်ရှိမှာဖြစ်တယ်လို့နိုင်ငံကကသတ်မှတ်ထားတဲ့အချိန်တိုင်းတာပဲဆွေးနွေးရမှာဖြစ်ပါတယ်။အဲ့ဒီလိုပြည်တော်လွှတ်တော်နိုင်ငံကကိုလုတ်ပိုင်ခွင့်ပေးထားတာဟာဖြစ်တဲ့ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးကပြောပါတယ်
။လွှတ်တော်ထဲမှာနိုင်ငံပါတီပေါင်း19ပါတီနဲ့တတိပက္ခလတွေရှိပါတယ်။ပါတီတခုတည်းကအယောက်တရာလုံးဆွေးနွေးခိုင်းရင်ညတိမဖြစ်နိုင်ပါဘူး။ဒါကြောင့်တချို့ဒီမိုကရေစီနိုင်ငံတွေမှာလွှတ်တော်တွေရောက်နေတဲ့ပါတီရဲ့လူ위အချို့ပေါ်မူတည်ပြီးတော့အချိုးချပါတယ်ဒီမှာတော့လွတ်တော်နာဂာကြီးနေနေရတော့အမြဲတမ်းအာလုံမျှကြည့်ပြအောင်ဆောင်ပေးနေတာတွေ့ရမှာဖြစ်ပါတယ
်မြို့သားလွတ်တော်ကိုယ်စားလှယ်ဦးအောင်ကျင်းကလည်းထိထိရောက်ရောက်ဆွေးနွေးနိုင်ဖို့အတွက်နိုင်ငံကကိုထိန်းချောင်းဝင်ပေးထားတဲ့သဘောဖြစ်တယ်လို့သူ့အမြင်ကိုပြောပါတယ
်အမှားတော့ constitution လို့အရေးကြီးတဲ့ဟာတွေမျိုးမှာအခုပေးထားတာကတော့ပြည်တော်စုလွတ်တော်ဥပဒေတွေနဲ့ဤဥပဒေအရာဒီလိုကိစ္စရမျိုးမှာတိဟိုလွတ်တော်တွင်းထဲမှာစီစဉ်ဆောင်ရွက်တဲ့ခါမှာထိရောက်မှုနဲ့အကျိုးရှိဖို့အရာကိုဒီတော်သူလွတ်တော်နာယကကနေပြီးစီမံခန့်ခွဲပိုင်ကိုပေးထားတာရှိတယ်။တခါတခါကျတော့လူတွေအများကြီးသွားပြီးတော့เนาะအချိန်နဲ့အများကြီးပြောနေဆိုင်ထိရောက်ထိုက်တန်တဲ့ပုံကိုယ်တွေရဲ့ထိရောက်ထိုက်တန်တဲ့အချက်လက်ကိုပြောဆိုနိုင်ဖို့ရတဲ့ဒါဥပဒေနဲ့နည်းဥပဒေရပြည်တော်စုလွတ်တော်နာယကကိုပေးထားတာ
။လွတ်တော်ကိုယ်စားလှယ်အများဆုံးပါဝင်ဆွေးနွေးကြမဲ့ကိစ္စဖြစ်တာကြောင့်အချိန်ကြာသွားမှာကိုလည်းတချို့ကိုယ်စားလှယ်တွေကစိုးရိမ်ကြတာပါ။အရင်ကလေယာဉ်မြေသိမ်းဆည်းခံရမှုပြဿနာပြာခေါ်ထိုးကြကိုစားပြုရွေးကောက်ပွဲစနစ်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအကောင်အထည်ဖော်မှုကော်မတီကတင်သွင်းတဲ့ကိစ္စတွေမှာကိုစလဲ90ကျော်ကအများဆုံးဝင်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပြင်ဆင်ချက်ပုံမှန်၄ခုအတွက်လွှတ်တော်ထဲကိုရောက်ရှိနေတဲ့နိုင်ငံရေးပါတီ19ခုထဲကပါတီ10ခုကကိုစလဲတွေတက်မတော်သားကိုစလဲတွေနဲ့တတိပုဂ္ဂလကိုစလဲတွေစုစုပေါင်း53ယောက်ကတဦးကို10မိနစ်ခန့်စီပါဝင်ဆွေးနွေးရမှာဖြစ်ပါတယ်ရှင်။